ယူကရိန်းနိုင်ငံထံကမြို့တွေကိုရုရှားတပ်ဖွဲ့တွေကအင်ကာနီမှာ၄ချောင်းကနေတိုက်ခိုက်ခဲ့ပြီးစွန့်အင်ဆက်ယုံတွေကိုထိမှန်ပြီးသိမ်းနေချီတဲ့ယူကရိန်းပြည်သူတွေအတွက်လျှက်စင်မီနဲ့တောက်သုံးရီပြတ်တောက်နေပါတယ်။စွန့်အင်နဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုဟာဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ငြိမ်းချမ်းရေးဆွေးနွေးဖို့လမ်းစာပျောက်သွားစေတဲ့အကြမ်းဖက်ဝါဒစွဲတိုက်ခိုက်မှုလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကခိုင်နိုင်ပြောဆိုလိုက်ပါတယ်။ဆောင်းရာသီအတွင်းချင်းနှင်းဝင်ရောက်လာချိန်မှာနိုင်ငံကိုအေးစိန်ပြီးမှောင်မဲနေအောင်ရည်ရွယ်တဲ့တိုက်ခိုက်မှုလို့လည်းဇလင်စကီကပြောဆိုလိုက်ပါတယ်။အောက်တိုဘာလ10ရက်နေ့ကစလို့ယူကရိန်းရဲ့ဓာတ်အပိယုံ30ရာခိုင်နှုန်းဖျက်ဆီးခံရပြီးနိုင်ငံတော်မှလျှက်စင်မီအခြေအကျပြတ်တောက်စေတယ်လို့လည်းသူက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပူတင်ဆိုရနဲ့ဆွေးနွေးစရာအကြောင်းမရှိတော့ဘူးလို့လည်းရေးပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာရုရှားတို့ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်လာပြီးနောက်ပထမဆုံးလအတွင်းရုရှားနဲ့ယူကရိန်းကြားမှာဆွေးနွေးပွဲတွေအတော်များများလုပ်ခဲ့ပြီးမယ်လည်းမအောင်မြင်ခဲ့ပါဘူး။ယူကရိန်းရဲ့ပိုင်းနဲ့တချို့ကိုသိမ်းယူရာကိုလက်ခံပြီးရုရှားရဲ့တောင်းဆိုချက်တွေကိုယူကရိန်းကဖြည့်ဆည်းပေးနိုင်မှသာဆွေးနွေးနိုင်မယ်လို့ရုရှားအစိုးရဘက်ကပြောဆိုထားပြီးဒီလိုကိစ္စမျိုးတွေကိုဆွေးနွေးဖို့ယူကရိန်းအစိုးရဘက်ကပေးချထားတာဖြစ်ပါတယ်။